ကိုရိုနာဗိုင်းရပ်စ်ကရောဂါကကမ္ဘာတစ်လောကမိခင်နိုင်ငံကနေပြပနိုင်ငံတွေကိုရှေ့ပြောင်းနေထိုင်တဲ့မိုက်ဂရေးရှင်းနှုန်းကို30%ရာခိုင်နှုန်းနှိပ်ကွေးကျဆင်းစေခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။2019ခုနှစ်ကနေ2020ခုနှစ်အတွင်းကမ္ဘာတဝန်းရှေ့ပြောင်းနေထိုင်တဲ့လူရေတွက်ကခမန်းထားရတဲ့နှစ်သန်းဝန်းကျင်ရောင်းနေခဲ့ကြောင်း ကုလသမဂ္ဂကတောင်ကြနေကထုတ်ပြန်တဲ့အစည်းအကမ်းတစ်စောင်မှာဖော်ပြထားတာပါ။2010ခုနှစ်အတွင်းလူပေါင်း230တန်းမိခင်နိုင်ငံပြင်ပကိုပြောင်းရွှေ့နေထိုင်ကြတယ်လို့လဲဆိုပါရယ်။အဲ့ဒီထဲကမှမှတ်တမ်းမှတ်ပုံတင်ထားတဲ့ရွှေ့ပြောင်းနေထိုင်သူ3ဘုံနှစ်ဘုံကနိုင်ငံပေါင်း20ခုသာပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်သူ58တန်းနဲ့ပထမနေရာမှာရှိနေတယ ဗြိတိနိုင်ငံကိုလူ9သန်းပြောင်းရွှေ့နေနိုင်ခဲ့ပါတယ်2020ပြည့်နှစ်မှာအိန္ဒိယနိုင်ငံကလူအများဆုံးပြောင်းရွှေ့ထွက်ခွာတဲ့နိုင်ငံဖြစ်ပါတယ်မနေ့ကမိခင်အိန္ဒိယနိုင်ငံကနေပြည်ပကိုပြောင်းရွှေ့နေတိုင်းသူ18သန်းရှိပါတယ်အိန္ဒိယလိုပဲရွှေ့ပြောင်းနေထိုင်တဲ့သူများပြားတဲ့တခြားနိုင်ငံတွေကတော့မက္ကဆီကိုနိုင်ငံနဲ့ရုရှားနိုင်ငံတို့ဖြစ်ပြီးလူ17သန်းစီပြောင်းရွှေ့နေထိုင်ကြသလိုထိုနိုင်ငံကလူ10သန်းနဲ့ဆီးရီးယားနိုင်ငံကလူ10သန်းတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်ရွှေ့ပြောင်းနေထိုင်သူအလုံးရဲ့စနစ်ရာခိုင်နှုန်းကဒုက္ခသည်တွေဖြစ်ပြီးအဲ့ဒီဒုက္ခသည်တွေရဲ့80ရာခိုင်နှုန်းကိုဝင်ငွေအလဲအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေကလက်ခံထားရတယ်လို့လည်းကုလသမဂ္ဂကစီရင်ခံထားပါတယ်ခင်ဗျ